ဗစ်တိုးရီယာမှုကတန်တရာတရခံကိုအောင်ကြီးကိုမနေ့ကတရရှင်ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲတိုက်ရိုက်ထုတ်လွှင့်ရမှာတော့ကျူးလွန်ခံရသူဗစ်တိုးရီယာလို့အမည်ဝက်ပေးထားသူကလေးရဲ့အမည်ရင်းကိုအကြိမ်များစွာအသုံးပြုသွားတာကိုဥပဒေပညာရှင်တွေကဝေဖန်ရှုတ်ချလိုက်ကြပါတယ်။ဒါ့အပြင်ဗစ်တိုးရီယာအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ရှင်းလင်းချက်တွေသတင်းတောက်တွေရဲ့မေးခွန်းတွေကိုရဲတပ်ဖွဲ့ကပြန်ပြီးတော့ရေရေရာရာအဖြေမပေးနိုင်ခဲ့တာတွေအပေါ်မှာလည်းပြည်သူတွေကြားဝေဖန်တန်တွေထွက်ပေါ်နေပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာမှုကင်းရဲတပ်ဖွဲ့ကရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားရေးမှူးရဲမှုကြီးမင်းဟန်နဲ့မှုကင်းဌာနမှူးရဲမှုကြီးတာထွန်းတို့ကဦးဆောင်ခဲ့ပါတယ် Facebook လူမှုကွန်ရက်ကနေတဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာလိန်အကျန်းဖက်မှုကျူးလွန်ခံထားရတဲ့အသက်3နှစ်အရွယ်မိန်းကလေး Victoria ရဲ့အမည်ရင်းနဲ့သူ့ရဲ့မိခင်ဖြစ်သူအမည်ရင်းအပါအဝင်နေရက်လိပ်စာတို့ကိုနှစ်ချိန်တိုင်တိုင်ဖော်ပြပြောဆိုခဲ့ပါတယ်။ဒါဟာကလေးတငယ်ဥပဒေနဲ့ညီစွန်းနေတယ်လို့ပြည်ထောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြီးမြင့်ကအခုလိုထောက်ပြဝေဖန်လိုက်ပါတယ
်။ခုရှင်းနေတော်စုဒါလီအောင်ကိုသောအုံမာလိန်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်ပါပဲ။ကလေးသူငယ်အဲ့ဦးဒီကိုချိုးဖောက်ပြီးတော့သောစုဒါလီအောင်ကပြောပါတယ်။ဆိုပြီးတော့တရားစွဲခံရတာရှင်းမှနမူနာရှိပြီးသား။အဲ့ဒါကိုသူတို့ရေးရပဲအမှုဖွင့်တယ်။ဖွင့်ပြီးဥပဒေအတည်ပြုတယ်သောစုဒါလီအောင်တရားခံဖြစ်နေကလေးသူငယ်ဥပဒေအဲ့ဒီဟာနဲ့တရားစွဲထားတာ။အဲ့တော့သူတို့ဒီတာဝန်ရှိတဲ့လူကြီးတွေကကလေးသူငယ်ဥပဒေကိုမတောင့်လျှောက်ဖဲနဲ့မထိန်းသိမ်းဖဲနဲ့ဒီလိုလက်လွတ်စပယ်တာဝန်မဲ့ပြောဆိုခြင်းဒီအမားတော့ဥပဒေအရဆိုရင်တော့သူလည်းညိတာပေါ့ဗျာသူလည်းဥပဒေအောက်မှာပဲအတူနေရမှာပဲလေဟုတ်လား
ဗစ်တိုးရီးယားအမှုကတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ချီကိုမနေ့ကဒက္ခိဏခရိုင်တရားရုံးကတရားရှင်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေအပြင်စိတ်ဝင်စားသူမြည်သူမဆိုလာရောက်နားထောင်နိုင်ကြောင်းမနေ့ညကလေးကကြေညာခဲ့တာပါဒါအပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေနဲ့ပုံကိုရေးအချက်အလက်တွေကိုအများပြည်သူမြင်သာအောင်ဗုဒ္ဓေထောင်ပြီးခင်းချင်းပြသထားတာဖြစ်ပါတယ်အခုလိုလှုပ်ဆောင်တာတွေဟာကလေးတငယ်အခွင့်အရေးကိုချိုးဖောက်ရာရောက်နေပြီးဥပဒေအရတရားဆွဲဆိုလို့ရကြောင်းကိုအောင်ကြီးရဲ့ရှင်နေဥခင်မောင်စောကပြောပါတယ
်ကိုကလေးတငယ်ဥပဒေမှာရှိတယ်ဗျ96ပါလေကလေးတငယ်ညံ့တဲ့လူဖြစ်တယ်နော်တကယ်လို့သို့မဟုတ်လေကလေးတငယ်ကတရားခံဖြစ်တယ်သို့မဟုတ်ကလေးတငယ်ကတက်တည်အဖြစ်ဖြစ်နေတယ်ဆိုအဲ့ဒီကလေးတငယ်မိသူမျိုးအားဖြစ်ကြောင်းထင်ရှားစေဖို့အတွက်ဖော်ပြချက်တွေမဖြန့်ဝေရဘူးမကြေညာရဘူးလို့ပြောတာရှိတယ်။အဲ့ဒီအလုပ်ကိုလုပ်မိရင်ကလေးတွေဥပ္ပမတရားတေကကြီးနဲ့ဆွဲခံရတယ်ဗျ။ဒါဥပဒေပဲ။ဥပဒေတက်တော်သားဆိုတဲ့ရဲကြီးပိုတိရမှာတိလက်တိမှာပါ။တမင်လုပ်တယ်ဆိုလို့ရှိရင်လည်းဒီစိတ်ဓာတ်ကတော်တော်ဆိုးသွားပါလေ။တမင်မဟုတ်ရင်လည်းသူတို့ကတင်တန်းနေတော့အများကြီးပြီးဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျ။
နေပြည်တော် Western Pay ပုတ်ကလေးကမူကြိုချောင်းကအသက်3နှစ်အရွယ်လိန်အကျန်းဖက်ခံထားရတဲ့ကလေးငယ်ကိုနာမည်မဖော်ဘဲ Victoria လို့အများကခေါ်ပြီးဒီကလေးငယ်ရဲ့ရှေ့ရေးအတွက်သူ့ရဲ့အမည်ရင်းကိုကာကွယ်ထားတဲ့အချိန်မှာတာဝန်ရှိတဲ့သူတွေအနေနဲ့အခုလိုသတင်းစာရှင်းလင်းပွဲမှာဖွင့်ချလိုက်တဲ့အပေါ်ဒီအမှုကိုဝန်ရံသူတယောက်ဖြစ်တဲ့ကိုတက်ကမူညိုကအခုလိုပြောပါဗျာ
life long ကျောင်းနဲ့မတားဘူးသူတို့ကတမီးလေးရဲ့နာမည်နောက်ပြီးတော့မိသားစုရဲ့နေရက်လိပ်စာအလုပ်ကိုင်တဲ့အကောင်လုံးကို page ပါdocument အနေနဲ့တင်ပလိုက်ဒီမိသားစုကိုထပ်မံမဖြစ်ခရအောင်လို့ဆိုပြီးကိုရှင်းစွန်းသားပိုက်မတက်ကျွန်တော်ကနာမည်ကိုဖောက်ချောက်ထားတာလေမီဒီယာတွေအကုန်လုံးပြည်သူတွေအကုန်လုံးကဒါကိုမသိခင်မကြားခင်ရပဲနဲ့နာမည်လေးကို Victoria လို့ပေးပြီးတော့တောင်းမှကျွန်တော်တို့ကဟောဆောက်ချောက်ထားကြတာဒီလိုလုပ်ပြလိုက်တော့ကျွန်တော်တို့ကဒါဒီသူ့ရှင်ကြီးကိုတော်တော်ကြည့်ကြတာပေါ့
မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမှာတော့ဒီမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသူတို့ရဲ့ Facebook လူမှုကွန်ရက်မှာဖြန့်ဝေခဲ့တာကြောင့်လည်းအများကဝေဖန်နေကြတာပါကိုအောင်ကြီးရဲ့တရားရှင်လွတ်မြောက်လာတဲ့အပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေပြောဆိုတာတွေကတရားရုံးတော်ကိုမထီမဲ့မြင်ပြတာလို့ရှင်းနေဦးကြီးမြင့်ကအခုလိုသုံးသပ်ထားပါတယ်
။ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲဟာအောင်ကြီးကလွတ်သွားတဲ့ကြောင့်တရားခံအစ်စ်မှန်ပေါ်ပေါက်ရေးအတွက်ကျွန်တော်တို့ကြိုးစားအားထုတ်ပါမယ်လို့ပြည်သူလူထုကိုအာမခံတဲ့သတင်းစာရှင်းလင်းပွဲမဟုတ်ဘူး။သူတို့ကိုသူတို့ကာကွယ်တဲ့သူများကိုထိုးချတာသတင်းစာရှင်းလင်းပွဲကြီးဖြစ်နေတယ်ဗျာ။အဲ့ဒီဟာကိုတော့ကျွန်တော်ရှုတ်ချတယ်။ဒါပေမဲ့တရားရုံးတော်အဖြစ်တည်နေတဲ့ပေါ်တော့တရားရုံးမထင်မဲ့မြင်ဥပဒေသာမပြေလို့ရှိရင်အဲ့လူကတန့်တရားဆွဲလို့ရတယ်။တရားရုံးကပဲလွတ်တာစောလိုက်သလိုသူတို့ကတရားလှုပ်ထားပါကနေတရားရုံးကပဲတလွဲလှုပ်သလိုလို့သူတို့ပြောနေပုံစံကြီးက
Victoria အမှုမှာလူသက်သေ26ယောက်ထဲက19ဦးကိုစစ်ဆေးပေးခဲ့ပါပြီ။ဒီမှုပေါ်တမနာရုံးကစောင့်ကြည့်နေသလိုပြည်သူအများကလည်းအမှုမှန်ပေါ်ပေါက်ဖို့အတွက်စောင့်ကြည့်ဝန်းရံနေကြတာပါ
။စုစုပြောပြသွားတာပါရှင်။